โควิดแก่ยอกาคาลาสะยองอลุยงတွေမှာယောဂကုသမှုကိုထိန်းချုပ်ဖို့အတွက်အလုပ်သမားတွေကိုပိုးသက်စေဖြန့်နေတာတွေရှိနေတဲ့ပေါ်အလုပ်သမားအရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါ ကဲ့ယောဂကြောင့်စက်ရုံအလုပ်ရုံတွေရှားကြီးပိတ်ခဲ့ပြီးတဲ့နောက်ပြန်ဖွင့်ချိန်မှာယောဂကုသမှုကိုကာကွယ်ဖို့အလုပ်သမားတွေကိုတိုက်ရိုက်ပိုးသက်စေဖြန့်တာမျိုးတွေကြောင့်ကျန်းမာရေးထိခိုက်မှုကိုစိုးရိမ်နေကြပါတယ်မြန်မာနိုင်ငံကုန်ထုတ်လုပ်မှုနဲ့စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်နှိမ့်နိုင်ရေးမှုမှတ်နှင်းသင့်ကရန်ကုန်ကစက်ရုံအချို့မှာလူတစ်ခုစားအခန်းငယ်လေးတွေတဲကိုဝင်
ตัวเองที่ใส่ยองเว้นว่าเว้นมีสุราเนี่ยอ่ะขั้นเลยเลิกทาร์เลยเลิกทาร์เลยพอมาบ้านนี่ไปเลยโอ้ยไปกาลุมีบ่เนาะยังอีหลอมเขาไอ้ที่หาเนี่ยตัวพี่น่ะตัวที่ตลอดว่าเราใส่ยองเราที่กูตีเราใส่ยองอยู่เป็นสุรุษีต้องยองเราสิเลยเลิกทำอะไรกันทำอะไรไม่ตีเจ้าทำเนี่ยเป็นตัวบ่เนาะขั้นอากูบอกใจใจเช่นเนี่ยกิจการยังเนี่ยเป็นตัวไม่ตีเจ้า
มาตีกูตายจ้ามึงมาตีเราจ้าบ้าเออแล้วเนี่ยเป็นตาบีโร่จ้ามารู้กันจ้ามาไอ้ท่านนั้นเนี่ยเล่นอยู่จริงเนี่ยมันยิ้วสูเลยหายกูจ้ามารู้เพื่อเจ้ากันนี่บีโร่พบยาทาบีตาบ่เนาะเออตายยังไม่สูเลยหาวเราก็มาเรียนมาตีจ้าจ้ามารู้สิวจ้ามารู้ว่าตาจ้ามึงรู้จ้ามารู้สัตว์ตัวบ้าสัตว์ตัวบ้าจ้ามารู้ว่าเปลี่ยนนี่ละจ้ามารู้สัตว์ตัวลาลุสิจ้ามารู้ว่าดีอันเนี่ยเป็นตาบีจ้ามาอยู่วันที่ท่านเอาจ้ามารู้ตายย င်လို့လည်းမနှင်းသစင်ကပြောပါရယ်
။ဇမ္မာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အောက်မှာမပါဘဲနဲ့ဒီလုပ်ငန်းရှင်တွေကမိမိသဘောဆန္ဒဖြင့်စေတွေဖြန်းတာလေမိမိသဘောဆန္ဒလူခဏကိုလူခဏကိုပေါ်စေဖြန်းတဲ့ကိစ္စရတွေကိုကျမတို့ကတော့ဗာတရားနဲ့ပတ်သက်ပြီးဗာလောက်ဆောင်မှမလဲဆိုရင်ကျမတို့အခုတိုင်ကြားလာတဲ့အလုပ်သမားတွေပေါ့နော်။ဒါမျိုးရှိရဆိုရင်တမိုင်ဝန်ကြီးဌာနကိုကျမတို့ဒီချက်လက်တွေကိုပေးဖို့မယ်။ပေးဖို့ပြီးတော့ဒီစက်ရုံကိုပေါ့နော်။ဘလို့ရေးယူဆောင်ရမလဲဆိုတာတော့အစိုးရပဲအစိုးရပဲဖြစ်ပါလိမ့်မယ်။ကျမတို့ကတော့ဒီကနေဒီလိုလောက်ဆောင်နေတဲ့ဟာတွေတမိုင်ဌာနလမ်းညွှန်ချက်တွေတောင်မကြည့်တာဘူးတော့အချက်လက်တွေတော့ပေးဖို့ပါ။
ကိုဗစ်ကပ်ရောဂါကာလအတွင်းမှာပြန်ဖွင့်ကြတဲ့စက်ရုံအလုပ်ရုံတွေအတွက်ကျန်းမာရေးဝန်ကြီးဌာနကလိုက်နာရမယ့်လမ်းညွှန်ချက်တွေထုတ်ပြန်ထားပြီးသတ်မှတ်ချက်အဆင့်တွင်နဲ့ညီရဲစက်ရုံတွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါစက်ရုံအလုပ်ရုံတွေမှာကိုဗစ်ကိုကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေကိုမတိကျလိုက်နာပြီးဝန်ထမ်းတွေအလုပ်သမားတွေကိုအကာအကွယ်တွေစနစ်တကျဝစ်ဆင်ခိုင်းတာတဦးနဲ့တဦးသတ်မှတ်အကွာအဝေးအတိုင်းခက်ခွာခွာနေတာမျိုးကသာကိုဗစ်ကိုအဓိကကာကွယ်နိုင်မှာဖြစ်တယ်လို့အထွေထွေရောဂါကုဆရာဝန်ဒေါက်တာမြင့်ဦးကပြောပါတယ်ခန္ဓာကိုယ်ပေါ်ဓာတ်ရိုက်ပိုးသက်စေဖြန့်တဲ့အလုပ်မျိုးကတော့ကျန်းမာရေးအတွက်အန္တရာယ်များတယ်လို့လည်းဆိုပါရစေ။
အဲ့တော့အဓိကကတော့အများစုသုံးနေကြတဲ့ chlorine ပါတဲ့ bleaching powder ပေါ့နော်။ဒါအစွန်းချွတ်စေတယ်။နောက်ပြီးအစွန်းတွေကိုတော့မှချွတ်နိုင်တဲ့အတိအကျရှိတယ်။ဒါလည်းပြောလူကိုခန္ဓာအတွက်ကကျွန်တော်တို့ကဟိုတင်အစိတ်တောက်ဖြစ်စေတဲ့ disease ကိုကျွန်တော်ကသတ်မှတ်ထားတဲ့အတွက်ကြောင့်ခန္ဓာကိုယ်ပေါ်တွေဖြန့်တာတော့တကယ်ဆုံးကျွန်တော်တို့ရှောင်ကြည့်ပါ။သူကအရက်ပြန်ပါတဲ့ဟာမျိုးကိုလက်မှာပုတ်တာတော့တော့ဒါဆိုတော့သဘာဝကျတယ်။အဲ့ဒါတော့မှကျွန်တော်က100% အရက်ပြန်မပေါက်ခိုင်းဘူး 60% လို့ 70% လို့အဲ့လိုမျိုးတွေဖြစ်တယ်။ဒီအရက်ပြန်နေရအများကြီးတစ်သက်တည်းဝင်သွားရင်လူတို့သိစေနိုင်တယ်ပေါ့။သူကမက်သနောလေးလေ။ ethanol မို့တောက်လို့ရတဲ့အရက်မဟုတ်ဘူး။အဲ့လိုအမုံနေမုံနေနေ့စဉ်ဖျားနေမယ်။တစ်သက်တည်းဝင်နေမယ်ဆိုလဲအာနေရရှိတယ်။နှလုံးထဲဝင်မယ်ဆိုလဲအာနေရရှိတာပိုးသက်စီလို့ disinfected တရားလူကိုဖျားမယ်။အာမျိုးမဟုတ်ပါဘူး။လူကကာကွယ်ပစ္စည်းတွေဝစ်လို့ရပါတယ်။ကျွန်တော်တို့အများအားပြောတာလက်အိစွတ်လို့ရပါတယ်။အဲ့လိုမျိုးဆိုတော့ပြောထားတာပါ။လမ်းမပေါ်ဖျားနာတော့မှသဘာဝမကျဘူး။လေထဲကိုမဟုတ်တော့တာမှာတော့မကြောက်ပြောထားတာဒီလိုစီးတွေကိုကျွန်တော်ကလူကိုခန္ဓာမှာတုံးလို့ကိုဗစ်ကာကွယ်ရေးမှလည်းမထိရောက်တဲ့ပြင်လူတွေအတွက်ကိုအစိတ်တော့ဖြစ်စေနိုင်တယ်ဘောနော
်ကျမရေးတမတ်ချက်တွေနဲ့ကိုင်းနီမှုရှိတဲ့စက်ရုံတွေကိုအော်တိုဗာလာ12ရက်နေ့ကနေစပြီးပြန်ဖွင့်ခွင့်ပြုထားတာပါဒီလိုပြန်ဖွင့်ခွင့်ပြုလိုက်ပြီးတဲ့နောက်မှာစက်ရုံတချို့မှာကိုဗစ်ကူးစက်မှုတချို့လည်းတွေ့ခဲ့ရတာရှိပါတယ်ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထုတ်လုပ်ငန်းတွေကိုအစိုးရကပြန်လုပ်ခွင့်ပြုလိုက်တာကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်းထားမယ်ဆိုရင်ယင်းနှိမ့်ညွန့်နယ်မှုတွေနဲ့အတူနောက်ဆက်တွဲအလုပ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်လည်ပတ်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့လိုအပ်တယ်လို့လည်းသတိပေးထားပါရဲ့ရှင်။ကျွန်မအင်တနာထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။